ကအင်္ဂလိပ်မြန်ကန်ဆိုင်ကန်တာမှာမြန်မာနိုင်ငံရေးလောကမှာသုံးလုံးနေတဲ့ idiom အသုံးစုကိုတင်ပြပေးမှာမို့ပထမအဆုံးတင်ပြပေးမယ် idiom အသုံးကတော့
punching bag
ဖြစ်ပါတယ်စာလုံးပေါင်းက punching punching ကလက်တီနဲ့ထိုးတာ bag bag ကအိတ်ဖြစ်ပြီးစကူခွင့်ရဲ့ဓာတ်ရိုက်ဒီဘက်ကတော့လက်တီနဲ့ထိုးတဲ့အိတ်ဖြစ်ပါတယ်ဒီအသုံးကလက်ဝဲလောကကနေဆင်းသက်လာတာဖြစ်ပြီးလက်ဝေသမားတွေလက်ဝေထိုးလိကျင်တဲ့အိတ်ကိုဆလိုတာဖြစ်ပါတယ်အထဲမှာတခုခုသွတ်ထားပြီးအပေါ်ကနေအိတ်ကိုချိတ်ဆွဲထားတာလက်ဝေလိကျင်တဲ့နေရာမှာဘယ်နှချိန်ပဲလက်တီနဲ့ထိုးထိုးခံနေရတဲ့အိတ်မျိုးပဲဖြစ်ပါတယ် idiom ဆိုရဲတော့ဝိုက်ဒီဘက်ကလည်းဝိုင်းအနိုင်ကျင့်ခံရတာဒေါသထွက်တိုင်းအမဲခံရတာအဆူခံရတာအဆူခံရတာအပြောခံရတာကိုဆလိုတာဖြစ်ပါတယ်ဒီတော့တစ်ချိန်ကဒေါ်နယ်ထရမ့်သမ္မတမဖြစ်မီသူရှိနေဖြစ်ခဲ့တဲ့ Michael Cohen ဟာထိုးစဉ် Trump ရဲ့အင်တောင်ကြီးဖောက်ပြန်မှုနဲ့ပတ်သက်လို့ခုသူစုံစမ်းစစ်ဆေးမှုတွေခံယူနေရတာဖြစ်ပါတယ်။သူကတစ်ချိန်ကဆို Trump အတွက်အသက်တောင်အသေးခံရတယ်လို့ပြောခဲ့ဘူးတဲ့သူဖြစ်တဲ့အတွက်ကြောင့် Trump ကသူ့ကိုအသေးနိုင်တယ်လို့ဆိုရမှာပါ။ဒါကြောင့်လေသူ့ကို Trump ရဲ့ punching bag လို့သတင်းစာတွေကခေါ်ဝေါ်ကြတာဖြစ်ပါတယ်။ခုတော့သူကလည်းပြောစရာရှိတာပြန်ပြောနေပြီဖြစ်တဲ့အတွက်ကြောင့် The Washington Post သတင်းစာကြီးကOnce a punching bag, Cohen takes a swing at Trump. ချင်းကအသေးလေးနိုင်ကျင့်ခံခဲ့ရတဲ့ကိုဗနာခုတော့ Trump ကိုပြန်ချဖို့ပြင်နေပြီဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Bush ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John resigned from his job because his boss used him as a punching bag.
John ကအလုပ်ကနေထွက်လိုက်တယ်သူဆရာသမားကသူ့အပေါ်အသေးလေးနိုင်ကျင်လို့ဖြစ်တယ်လို့ဒီပေးရပါတယ်။ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ John resigned from his job because his boss used him as a punching bag.
ကုဆလစ်တင်ပြပေးမှာကတော
့ wake up call.
ဖြစ်ပါတယ်။စာလုံးပေါင်းက W A K E wake you be up wake up ကအေးရကနေနှိုးတာ C A L L call ကဒီနေရာမှာတယ်လီဖုန်းခေါ်တာတယ်လီဖုန်းဆက်တာဖြစ်ပါတယ်။ဒီတော့ဟိုတယ်တွေမှာတက်ခိုးတဲ့ဧည့်သည်ကမနေ့စောစောကိုယ့်ကိုလာနှိုးစီရင်ဟိုတယ်ဧည့်သူကောင်တာကအမှုတန်းကိုဘယ်အချိန်မှာကိုယ့်အခန်းကိုတယ်လီဖုန်းဆက်ပြီးနှိုးပါလို့မေတ္တာရပ်ခံတဲ့အလေးကနေဆင်းသက်လာတာဖြစ်ပါတယ်။အိတ်နေတဲ့သူကိုနှိုးလာစီတဲ့သဘောဖြစ်တဲ့အတိုင်းအခြေအနေတစ်ခုခုနဲ့ပတ်သက်လို့ကိုထင်ထားလို့အဆင်မပြေပဲတစ်ခုခုတော့စိုးရင်စရာသတိထားစရာဖြစ်နေပြီဆိုတာကိုအတိတရားရစီအောင်နှိုးစော်ပေးတာသတိပြရရောက်တဲ့ဖြစ်ရတစ်ခုခုကိုဆိုလိုတာဖြစ်ပါလေဒီအတုံးကိုဒီကမ္ဘာလုံးသုံးနေကြတဲ့ Facebook အနေနဲ့ကိုကြီးကိုတာအချက်လက်တွေကိုထိမ့်သိမ်းရမှာခြာခွက်တွေရှိနေတဲ့အတွက်ကြောင့်ဝေဖန်ခံရနေချိန်မှာ Facebook ရဲ့ stock ဈေးကလည်းတရက်ထဲမှာပဲစံချိန်ကျိုးဒေါ်လာဘီလီယံတရာထိုးကျသွားတဲ့အတွက်ကြောင့် The Washington Post စင်စာကြီးက Wake up call jolts Facebook shares ဆိုပြီးတော့ရေးသားခဲ့တာဖြစ်ပါတယ်တနည်းတော့အတိတရားရစီတဲ့အချက်ဟာ Facebook အစုရှယ်ယာကိုကန့်ကျုပ်လိုက်စီတယ်လို့အဓိပ္ပာယ်ရပါတယ်ဒီသုံးချက်ပတ်သက်လို့ George Bush ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Scientists say recent extreme weather conditions should serve as a wake up call to the world on climate change
မကြာသေးမီကရာသီဥတုလွန်ကဲတဲ့အခြေအနေတွေနဲ့တွေ့ကြုံနေရတာဟာရာသီဥတုအပြောင်းလဲနဲ့ပတ်သက်လို့ကမ္ဘာကိုအတိတရားရစေတယ်လို့သိပ္ပံပညာရှင်တို့ကပြောကြတယ်လို့ဒီပေရပါတယ်။ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Scientists say recent extreme weather conditions should serve as a wake-up call to the world on climate change.
ခုနောက်ဆုံးကြင်ပြပေးမှာကတော့
On the chopping block.
ဖြစ်ပါတယ်။စာလုံးပေါင်းက ON ON ကအပေါ်မှာ THE theChopping, the chopping ကခုတ်တာထစ်တာ block block ကတစ်တုံးဖြစ်ပြီးစကူခွင့်ရဲ့တိုက်ရိုက်ဒီပဲကတော့ခုတ်တဲ့ထစ်တဲ့တစ်တုံးပေါ်မှာရောက်နေတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ chopping block ကစစ်နေတုံးပဲဖြစ်ပါတယ်။တနည်းတော့စစ်နေတုံးပေါ်ရောက်နေတယ်ဆိုလို့ရှိရင်ခုတ်ထစ်ခံရဖို့ကတေချာသလောက်ဖြစ်နေတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် idiom ဆိုတဲ့ word ဒီပဲကဖြတ်တောက်ခံရဖို့စဉ်းစားခံရတဲ့စီးနဲ့မှပါနေတာဖြစ်ပါတယ်။တနည်းတော့ဖြတ်တောက်ခံရဖို့ရှေ့ဆုံးမှပါနေတာကိုဆိုလိုတာဖြစ်ပါတယ်။ဒါအပြင်ဒီခုခုနဲ့ပတ်သက်လို့အစီအမပြေဖြစ်ခဲ့ရင်က ကိုယ်လည်းပင်အစင်းခံရမယ့်အခြေအနေမျိုးစိုက်တာကိုလည်းဆိုလိုပါတယ်။ဒီအသွင်ကိုသမ္မတဟောင်းဘရက်အိုဘားမားလက်ထက်ကအတည်ပြုခဲ့တဲ့ ACA ခေါ် Affordable Care Act ဆိုတဲ့ဈေးနှုန်းတက်တာတဲ့ကျန်းမာရေးပြည်သူစောင့်ရှောက်မှုဥပဒေနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရလက်ထက်မှာပြုပြင်ပြောင်းလဲပြစ်မယ်လို့ချိန်ချောက်ခဲ့တဲ့အတိုင်းအချိန်ချင်းကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဒါပေမဲ့လို့လည်းခုလောလောဆယ်မှာတော့ဒီဥပဒေနဲ့ပတ်သက်လို့စီပစ္စည်းထုတ်လုပ်သူတွေထံကအခွန်ငွေ 1.3 ဂိုင်းလုံးကောက်ခံမှုကိုလွှတ်တော်က2ချိန်ဆိုင်းငံ့ခဲ့ပြီးတဲ့နောက်ခုဒီချိန်မှာတော့နောက်ဆုံးပယ်ဖျက်လိုက်ပြီဖြစ်ပါတယ်။ဒါကြောင့်လေ Washington စင်းစာကြီးက ECA's Medical Device Tax is again on the chopping block ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Gopi ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ If we can't find a solution,Our necks will be on the chopping block.
ကျွန်တော်တို့အနေနဲ့ပြဿနာကိုအပြေမချနိုင်ဘူးဆိုရင်ကျွန်တော်တို့လေဘင်းတွေအဆင့်ခံရမှာဖြစ်တယ်လို့ထိပေရပါတယ်။ဥမာအောင်နောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ If we can't find a solution, our necks will be on the chopping block.
ဒီသတင်းပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
punching bag, wake up call, on the chopping block.
ဖြစ်ဖြစ်ကြပါလေ။နောက်တရင်ပါခုလိုချီမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်ကျင်းပပေးဖို့မှာမို့စောင့်မျှော်နားဆင်ကြပါရှင်။